လူများများတယောက်ခဲ့တဲ့နယူးယောက်စီးတီးမဲဆွယ်ဘွယ်မှာတယ်လီတော်မန်အဲလိဇက်ဝါရန်ကတူတာသမရဖြစ်ရင်နိုင်ငံရေးချဆောင်မှုကိုနှိမ်နင်းသွားမယ်လို့ခိုင်မာပြောသွားပါတယ်
ချစားမှုတွေကကျမတို့စီးပွားရေးကိုဖျက်ဆီးထားတယ်လို့ကျမတို့ဒီမိုကရေစီကိုလည်းဖျက်ဆီးနေတာပါ။ဘာတွေပြက်စီးနေတယ်ဆိုတာကျမသိတယ်လေ။ပြင်ဆင်ဖို့အစီအစဉ်ရှိပါတယ်။ဒါကြောင့်ကျမသမရရွေးကောက်ပွဲကိုဝင်ကြိုင်တာပေါ့ရှင်
။ယူရူစစ်တပ်နေမှာမစ္စဆော်ရန်ပေါ်ထောက်ခံမှုတိုးလာတာလာတော့ကြပါပြီဖြစ်ပြီးထိတ်ရောက်နေတဲ့အထူးသမရဟောင်းဂျိုးဘိုက်ဒန်ကိုအဓိကစိန်ခေါ်သူဖြစ်လာနေတာပါ
။ဒေါ်နယ်ထရန့်ဘယ်သူဆိုတာလူတိုင်းသိပါတယ်။သူ့ကိုထောက်ခံတဲ့သူတွေတောင်သိပါတယ်။ထင်အောင်ဝှဒဝါမရှိကြပါဘူး။ဒါနဲ့ကျွန်တော်တို့ဘသူတွေဆိုတာသူတို့သိအောင်လုပ်ရပါလိမ့်မယ
်။ဒီကရက်ဒရင်ဘက်ကဟျူစတန်မှာလုပ်တဲ့စကားစီတိုးပွဲပြီးကိုယ်စားလောင်းတွေမဲဆွယ်ပွဲပြန်လုပ်နေကြပါပြီ။အဲဒီစကားစီတိုးပွဲတွင်လူကြစီထက်လက်တော်မှအကိုရီဘူကာကသူတို့တွေတယောက်ပေါ်တယောက်ထိုးနှက်တိုက်ခိုက်တာရှော့ချဖို့တိုက်တွန်းသွားပါတယ်
။ဒေါ်နယ်ထရန့်ကိုတက်တန်းတစ်ခုတည်းသမရဖြစ်အောင်လုပ်ဖို့အခွင့်အရေးတစ်ခုပဲရှိပါတယ်။တယောက်ပေါ်တယောက်ကျွန်တော်တို့ပြောတာတယောက်ကိုတယောက်ပြစ်တင်ရှော့ချတာတွေကြောင့်ဒီအခွင့်အရေးကိုလက်လော့မခံနိုင်ပါဘူး။
စကားစီတို့ဘက်တော့မွေးပြီးဘိုင်ဒန်ဝါရန်နဲ့ဆန်ဒါစ်တို့ဟာဒီမိုကရေစီပြိုင်ဆိုတွေထဲမှာထိကြပြင်းနေကြပါသမရထရန့်ကိုနောက်နေ့ရွေးကောက်ပွဲမှာအနိုင်ယူနိုင်ဖို့သူဟာအားကောင်းဆုံးလူဖြစ်တယ်ဆိုတော့ပြောဆိုချက်ကမစ္စတာဘိုင်ဒန်အတွက်ဆက်ပြီးအလုပ်ဖြစ်နေတယ်လို့လေလာသူလယ်ရီဆာဘတ်တို့က Skype interview အတွင်းပြောပါတယ
်ယာယီရွေးချယ်ချက်တစ်ခုသူတို့ရှိထားတာမှာအကြောင်းပြချက်တစ်ခုရှိပါတယ်ဒီမိုကရက်သမရအောင်ရွေးချယ်တဲ့လုပ်ငန်းစဉ်တစ်ခုလုံးကိုရှင်းလင်းအောင်လုပ်ထားပြီးမိကုန်းတစ်ခုလည်းထောက်အောင်လုပ်ထားပါတယ်သမတ်ဒေါ်နယ်ထရန့်ကိုဘသူအနိုင်ယူနိုင်မလဲဆိုတာပါပဲ။ဒါကိုပဲသူတို့အလေးထားပါတယ်
။လက်ရှိမှာဒုတိယနေရာအတွက်ဝါရန်နဲ့ဆန်ဒါစ်တို့အကြိမ်နဲ့ပြိုင်နေရပေမဲ့မကြာသေးခင်ကကောက်ယူတဲ့လူစုစစ်တမ်းတွေမှာဝါရန်ကပုံမှန်တက်လာရဲ့လို့လိလာသူတွေကပြောပါလေ။ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းသူရဲ့နောက်တစ်ကြိမ်စကားစစ်ထိုးပွဲကိုတော့နောက်လာကြရင်အိုဟိုင်းယိုးပြည်နယ်မှာလုပ်ဖို့စီစဉ်ထားပါတယ်ခင်ဗျာ။